Jordan ရဲ့လေတောင်းတိုက်ခိုက်မှုတွေကနေ IS Islamic စစ်သွေးကြော်တွေတစားကန်ဖြစ်နေဖမ်းဆီးထားခဲ့တဲ့ကုညီလှုပ်သား American အမျိုးသမီးတဦးတေဆုံးခဲ့ရတယ်လို့စစ်သွေးကြော်အဖွဲ့ရဲ့ပြောကြားချက်ကိုအတိမပြုနိုင်သေးဘူးလို့ American သမ္မတအင်ဂျီကတောက်ကြံနေမှာပြောကြားလိုက်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးအထူးစိတ်ပူးနေပေမဲ့ IS စစ်သွေးကြော်တွေပြောကြားတဲ့အချက်အတွေ့တက်တည်ထောက်ထားဘာတစ်ခုမှအခုထိမတွေ့ရသေးဘူးလို့အမျိုးသားလုံခြုံရေးကောင်စီ NSC ရဲ့ပြောခွင့်ရအမျိုးသမီး Benedict Mihan ကပြောကြားလိုက်တာပါ Jordan အရာရှိတွေကတော့ဒါဟာ IS Islamic စစ်သွေးကြော်တွေရဲ့ရာဇဝတ်မှုဆန်ရဝါဒဖြန့်တာလို့ပြောကြလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီး NASA ဂျူဒီကတော့ဒါဟာအကြမ်းဖက်သမားတွေအရင်ကတည်းကတုံးနေကြဝါဒဖြန့်မှုတစ်ခုဖြစ်ပြီးတစားကန်ဖမ်းထားသူတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်တေကုန်ပြီလို့သူတို့ပြောကြတာဟာဆယ်စုနှစ်နဲ့ချီရှိနေပြီလို့သူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ Jordan နိုင်ငံကစီးရီးယားမှာလွန်ခဲ့တဲ့နှစ်ကုန်လောက်တုန်းကဖမ်းခံခဲ့ရတဲ့သူတို့ရဲ့တိုက်လျင်မှုကို IS Islamic စစ်သွေးကြော်အဖွဲ့ကရရဆက်ဆက်တပ်ဖြတ်ခဲ့ပြီးတဲ့နောက်မှာလေကြောင်းတိုက်ခိုက်မှုနဲ့ထိုးစစ်တွေဆင်လာခဲ့တာဖြစ်ပါတယ်။အခုလို American အမျိုးသမီးတစားကန်လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသွားပြီလို့သူတို့ရဲ့ပြောကြားချက်ဟာစဉ်းစားစရာဖြစ်နေပြီး Jordan လေရင်မှုကိုတပ်ဖြတ်ခဲ့တဲ့ဗီဒီယိုကိုသူတို့ထုတ်ပြန်တုန်းကလည်းဒီလေရင်မှုဟာအရင်ကတည်းကအသက်ခံခဲ့ရပြီးသားဖြစ်နေတယ်လို့ Jordan အာနာဘိုင်တွေကပြောပါတယ်။အခုတေဆုံးသွားတယ်လို့ IS စစ်သွေးကြော်အဖွဲ့ကကြေညာခဲ့သူ American ကုညီလှုပ်သားအမျိုးသမီးဟာ Arizona ပြည်နယ် Prescott ကကေလာမာမလာဖြစ်ပါတယ်ကေလာဟာစီးရီးယားမှာအလုပ်လုပ်ခဲ့သူဖြစ်ပြီးအနောက်ဘက်ကန်ဒေသနဲ့အိန္ဒိယနိုင်ငံတွေကကုညီအဖွဲ့တွေမှာစေတနာလှူအားပေးတယောက်ဖြစ်ပါတယ်ကေလာကိုစစ်သွေးကြော်ရင်ဟာ2013ခုနှစ်မှာအလက်ပိုကဆေးရုံကနေအပြန်မှာဖမ်းဆီးသွားခဲ့တာဖြစ်ပါတယ်